မြန်မာနိုင်ငံမှာပြီးခဲ့တဲ့20လရက်တွင် COVID-19 ရောဂါကူးစက်သူ491ယောက်ထပ်တိုးပြီးသေဆုံးသူ16ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်မှာပါတဲ့သေဆုံးသူတွေထဲမှာ12ယောက်ကရောဂါအခံရှိသူတွေဖြစ်ပါတယ်။တက်ခွဲနမူနာပေါင်း 18,000 ကျော်ကိုစစ်ဆေးခဲ့တဲ့ထဲကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့အထိဆိုရင်စစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်း23,000 ခွဲကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူရေတွက်က2942ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့33,900နီးပါးရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူရေတွက်481ယောက်ရှိတာကြောင့်ရောဂါပျောက်ကင်းသူစုစုပေါင်း13,900ကျော်ရှိသွားပါပြီ။မနေ့ကနဲ့နှိုင်းရှင်မဲ့ဆိုရင်ဒီကနေ့မှာစစ်ဆေးတဲ့ဓာတ်ခွဲနမူနာအရေအတွက်ပိုနေပြီးကူးစက်သူရေတွက်ကလည်းပိုနေပါတယ်။ယောဂပျောက်ကင်းသူအရေအတွက်လည်းမနေ့ကတည်းကပိုနေပေမဲ့တေဆုံးသူအရေအတွက်ကတော့ပိုများပါတယ်။